လက်ရှိမြန်မာနိုင်ငံရေးပြဿနာနဲ့ပတ်သက်လို့ NCA အပြည့်အစုံချုပ်ကိုလက်မှတ်မရေးထိုးရသေးတဲ့တရုတ်မြန်မာနယ်စပ်ကလက်နက်ကိုင်အဖွဲ့တွေနှုတ်ဆက်နေတယ်လို့အများကမြင်နေချိန်မှာပဲလူထုလှုပ်ရှားမှုတွေကိုထောက်ခံတဲ့သဘောထားကို KIO ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ KIO အနေနဲ့လူထုဆန္ဒကိုလေးစားကြောင်းနဲ့အခြေအနေကိုစောင့်ကြည့်နေကြောင်း KIO ရဲ့ထွေထွေတွင်းရင်မှုဦးလနန်ကအခုလိုစတင်ပြောဆိုပါတယ်
ဒါဖြစ်ကြတဲ့အဒီကိစ္စပေါ်မှာဒေဝင်ထုတ်လန့်ချက်တွေမထုတ်ပြန်ပေမဲ့လူထုရဲ့ဒီဆန္ဒထုတ်ဖော်မှုပေါ်မှာကျွန်တော်သတိစားပြီးဖော်ကြည့်တယ်။နောက်ပြီးဒီစစ်သားပိုင်းနဲ့မိဒီယာရဲ့ဆောင်ချက်တွေကိုတော့သတိစားပြီးဖော်ကြည့်တယ်နေတာရှိပါတယ်။ဒါကြောင့်ဒီဖြစ်ပေါ်နေတဲ့ဆန္ဒထုတ်ဖော်မှုပေါ်တော့ဆန္ဒပြထုတ်မှုကတော့ဒါဒီလူထုရဲ့ပြောဆိုမှုကတော့အမှန်တရားပဲမှာရှိတယ်လို့ကျွန်တော်တို့ဒီဘက်ကလက်ခံထားပါတယ်။ဒါကြောင့်မို့လို့ကျွန်တော်ဖေဗရူလာကူးကြတဲ့လူကဒီECD ကနေတဲ့ပတ်မတော်ရတဲ့ရှိတဲ့ပုံစံတွေကိုစပါးပါတာရှိပါလေ။အဲ့ဒီမှာလည်းအဓိပ္ပာယ်အလုံးပါကြည့်ကြပါခါ
ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကတဆင့်တမရော်ကိုသတင်းစကားပေးပို့ရမှာငင်းချမ်းစွာဆန္ဒပြနေတဲ့ပြည်သူတွေကိုအကြမ်းဖက်မနှိမ်နှင်းဖို့နဲ့တွေးထွက်တန်ရုံဖြစ်လာရင်ပြည်သူဘက်ကကာကွယ်သွားမယ်ဆိုတဲ့အချက်တွေလည်းပါဝင်ခဲ့ပါတယ
်။ကျွန်တော်ကတော့ဒီအင်းနဲ့ဖွဲ့ချပြီးတော့ပြောနေတာပေါ့ပါ။အခုတနင်္ဂနွေလောက်မှရှိတဲ့လူထုတွေရဲ့ဒီသဘောဆန္ဒပေါ့နော်။အဲ့လားကိုကျွန်တော်အလေးထားတာမျိုးထားပါတယ်။ဒါကြောင့်မလို့သူ့စတဲ့နေရာမှာတဏ္ဍာလုံးပါရှိတဲ့အရာဒါဒီသူ့နိုင်ငံဝန်ထမ်းအပေါင်းရင်ပေါ့အားလုံးကိုဆိုရင်ပြပါခင်ဗျ။ဒီလိုသူ့ဆန္ဒပေါ်ထုတ်တဲ့လူတွေကိုအချမ်းဖက်နေနေတာဒါတို့ပြည်ထက်တန်ရုပ်ဖြစ်တာနဲ့မဖြစ်အောင်ချင်းချင်းလေးလေးလုပ်ပေးဖို့တော့ကျွန်တော်ကတက်ကူပြောထားတာရှိတယ်။ဒါမဲ့ဒီစားဟာဒီတဲ့ကျွန်တော်ပြီးတော့ဖြစ်လာမယ်ဆိုတော့ဒါကျွန်တော်တက်ကတော့ဒါဒီလက်နဲ့ကန်ဖွဲ့စီဖွဲ့နေပြီးတော့ဒီပေါ်မှာချက်ချင်းတက်နေတော့ကိုယ်လုံးပါမယ်ဒီလိုပါမယ်ဆိုပြီးတော့ပြောဆိုတော့အများကြီးဒါအစောလုံးပါလေ
နိုင်ငံရေးအကြက်တဲတွေကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်မှာစိုးရိမ်မှုတွေလည်းရှိနေပါတယ်ဆေးဥချိုရေးကောင်စီကပထမဆုံးအကြိမ်ဖြစ်မနေ့တုန်းကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ် KIO အထွေထွေတွင်းရင်မှုဦးလနန်ကတော့လူမှုဆန္ဒကိုအရင်ဖြေစည်းဖို့ရည်ကြီးတယ်လို့ပြောပါတယ်
ကျွန်တော်စပြီးတော့ဆွေးလာတော့ NRBC ပါ NRBC ကတော့ဒီအစ်မဖွဲ့စည်းထားတဲ့ရင်းချမ်းရေးစွန့်ရည်ရုပ်ဖွဲ့ပါနော်ဟိုအဲ့ဒါ NRBC ကလည်းခုကမရှိတော့ဘူးဆိုပြီးတော့ဟိုစကားပါတာဖြစ်ခဲ့ပြီအဲ့တော့ဒီကိစ္စလည်းကျွန်တော်ကဘယ်သူဆက်သွားမကြမယ်ဆိုတဲ့ကိစ္စတော့ပြောမှုဖြစ်နေတယ်နောက်ပြီးတော့ဒီလိုမျိုးအခြေအနေမှာဒီတို့ရင်းချမ်းရေးကိစ္စတို့ပြည်ခရရဲ့ကိစ္စတို့ဒီကိစ္စတွေကိုဆွေးနွေးဖို့အနေနဲ့ဒါကဖြစ်နိုင်တဲ့ကိစ္စပါဒီလိုမှဖြစ်နေကြတဲ့ဒီလိုလူစုရဲ့အန္တရာယ်ပေါ်လာလို့အရင်ဦးစားပေးပြီးတော့ချင်းချင်းချင်းမှနောက်တစ်ဆင့်တာမှဒီအင်းချာရေးကိစ္စကိုဆွေးနွေးဖို့လိုအပ်မယ်လို့ထင်တယ
်။လက်ရှိနိုင်ငံရေးအကျပ်တဲကိုဖြည့်ရှင်းရမှာဖန်ဆီးထားတဲ့နိုင်ငံခေါင်းဆောင်တွေကိုလွှတ်ပေးပြီးနောက်ထပ်ဖန်ဆီးတာတွေမလုပ်ဖို့လဲ KIO ကတိုက်တွန်းထားပါတယ်။နိုင်ငံရေးတုံးသက်သူဦးတန်းစိုးနိုင်ကတော့ KIO အပါအဝင် NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်မှာလက်မှတ်မရေးထိုးသေးတဲ့ FPNCC ခေါ်ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးအဖွဲ့အနေနဲ့သဘောထားထုတ်ပြန်နိုင်မယ်ဆိုရင်လက်ရှိပြဿနာကိုဖြေရှင်းရမှာအထောက်အကူဖြစ်နိုင်တယ်လို့သုံးသပ်ပါတယ
်။ခုကဲရေးကသူ့သဘောထားကိုခုလိုထုတ်ပေါ်ပြောဆိုလာတဲ့အတွက်ဒီလူလူအနေနဲ့အခုအာဏာသိမ်းတဲ့ပြဿနာကိုသူကငြိမ်းချမ်းစွာဆွေးနွေးဖြေရှင်းဖို့ခေါင်းဆောင်တွေလွှတ်ပေးဖို့ဆိုတဲ့တောင်းဆိုချက်တွေကိုထောက်ခံပေးတဲ့အတွက်ကျွန်တော်တို့ကကြိုးစားအပ်တဲ့ဟာပဲ။နောက်ဒီ FPNCC ထုတ်အလုံးအနေနဲ့အဲ့ဒီသဘောထားမျိုးသာရှိလာမယ်ဆိုလို့ရှင်တော့ဘာမာပြည်ရဲ့ကျွန်တော်တို့ပြဿနာဖြစ်ချင်းရင်မှာအထောက်အကူဖြစ်ပါလိမ့်မယ
်။ FPNCC ခေါ်ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးအဖွဲ့ဟာတရုတ်မြန်မာနယ်စပ်ဒေသမှာအခြေစိုက်တဲ့ UWSA ဝ NDAA မိုင်းလာ MNDAA ကိုကန် KIA ကချင် TNLA တအန်းပလောင် SSPP SSA ရှမ်းပြည်တပ်မတော်မြောက်ပိုင်းနဲ့ AA ရခိုင်စတဲ့တိုင်းသာလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ကစုပေါင်းဖွဲ့စည်းထားတဲ့တပ်ပေါင်းစုဖြစ်ပါတယ်။ဒီတပ်ပေါင်းစုအဖွဲ့ဝင်တွေဟာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာနဲ့ပတ်သက်လို့ KIA ကဒီကနေ့ရက်စွဲနဲ့သဘောထားထုတ်ပြန်ခဲ့ပေမဲ့ကျန်အဖွဲ့တွေကတော့ထုတ်ပြန်တာမရှိပါဘူး။